မြန်မာအစိုးရအနေနဲ့စီးပွားရေးဆိုင်ရာမူဝါဒပြုပြင်ပြောင်းလဲမှုတွေကိုဆောင်ရွက်လာနေပြီးနိုင်ငံခြားတိုက်ရိုက်ရင်းနှီးမြှုပ်နှံမှု FDI တွေလည်းတိုးလာနေတာကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းဟာလာမယ့်နှစ်တွေအတွင်းပိုပြီးအားကောင်းလာဖို့ရှိနေတယ်လို့အာရှဖွံ့ဖြိုးရေးပိုင်း ADB ကခန့်မှန်းပါတယ်။2018ခုနှစ်နောက်ဆုံး3လပတ်ကာလကစလို့မြန်မာနိုင်ငံအတွင်းနိုင်ငံခြားတိုက်ရိုက်ရင်းနှီးမြှုပ်နှံမှုပမာဏဟာတိတိသားသားတိုးလာခဲ့တဲ့အကြောင်းဒီကနေ့ ADB ဘဏ်ကထုတ်ပြန်တဲ့2019ခုနှစ်စီးပွားရေးအလားအလာသုံးသပ်ချက်အစီရင်ခံစာမှထောက်ပြပေးထားပါတယ်။အစီရင်ခံစာမိတ်ဆက်ပွဲကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့မက်ခင်ဖြူထွေးကအပြည့်အစုံပြောပြပါမယ်ရှင်။
2018ခုနှစ်ကစလို့ပြုပြင်ပြောင်းလဲမှုတွေစတင်လှုပ်ဆောင်လာခဲ့တဲ့မြန်မာနိုင်ငံမှာလက်ရှိဆိုးရွားအနေနဲ့လည်းစီးပွားရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေကိုအားစိုက်လှုပ်ဆောင်နေတာတွေ့ရပြီးနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေသီးသီးသာသာတိုးလာနေတယ်လို့အာရှဖွံ့ဖြိုးရေးပန် ADB ကသုံးသပ်ပါတယ်။2018ခုနှစ်အောက်တိုဘာလကနေ2019ခုနှစ်ဇန်နဝါရီလအတွင်းနိုင်ငံခြားတိုက်ရိုက်ရင်းနှီးမြှုပ်နှံမှု FDI ပမာဏဟာ 1.5 ဘီလီယံအထိတိုးလာခဲ့ပြီးတော့ဒါဟာဒီအရင်နှစ်အဲ့ဒီကာလကထက်နှစ်ဆနီးပါးတိုးလာတာဖြစ်တယ်လို့ဒီကနေ့ထုတ်ပြန်တဲ့ ADB ရဲ့အစဉ်ကစားသတင်းမှာဖော်ပြထားပါတယ်။ပြည်ခဲ့တဲ့2018ခုနှစ်အတွင်းစီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်း 6.2 ရာခိုင်နှုန်းသာရှိခဲ့တယ်ဆိုပေမဲ့လည်းဒီနှစ်နဲ့ရှင်းနှစ်အတွင်းမှာတော့တိကျပိုပြီးတော့တိုးတက်လာမယ့်အလားအလာတွေရှိနေတယ်လို့မြန်မာနိုင်ငံဆိုင်ရာ ADB အဖွဲ့ကမြန်မာအရေးကျွမ်းကျင်သူယူမီကိုထာမူရာက VOA ကိုပြောပါတယ
်။ We projected the GDP growth rate to be around 6.6%.
ဒီနှစ်ဗန္နာရီနှစ်အတွက်စီးပွားရေးဖွံ့ဖြိုးမှုနှုန်းက 6.6 ဝန်းကျင်လောက်ဖြစ်လာနိုင်ပြီးအောက်တိုဘာလမှာစတင်မဲ့ရှေ့ဗန္နာနှစ်မှာတော့ 6.8 ရာခိုင်နှုန်းအထိတိုးလာနိုင်တယ်လို့ကျမတို့ခန့်မှန်းပါတယ်အခုလိုအကောင်းမြင်ခန့်မှန်းရတဲ့အဓိကအချက်တွေကတော့အစိုးရအသုံးစိတ်တိုးလာတာခီးသွွားလုပ်ငန်းတွေဆက်ဆက်တဲ့စီးပွားရေးလုပ်ငန်းတွေပုံမှုအားကောင်းလာဖို့အတွက်မူဝါဒပိုင်းဆိုင်ရာပြုရင်ပြောင်းလဲမှုတွေနဲ့ပြည်တွင်းပြည်ပါရင်းနှီးမြှုပ်နှံမှုတွေပိုပြီးအားကောင်းလာဖို့ရှိနေတာကြောင့်ပဲဖြစ်ပါတယ
်မြန်မာနိုင်ငံတည်းကိုအမေရိကန်နဲ့ဥရောပလိုအနောက်နိုင်ငံတွေကနေလာရောက်ကြတဲ့နိုင်ငံခြားသားခီးသွွားဧည့်သည်တွေနှဲပါလာတာရှိပေမဲ့လို့အာရှနဲ့တခြားဒေသတွေကနေလာရောက်ကြတဲ့ခီးသွွားဧည့်သည်အရေအတွက်ကတော့ကျိုးလာနေပြီးရှင်းနှစ်တွင်မှလည်းပုံများလာဖို့ခံမှန်းရတဲ့အကြောင်းသူကပြောပါတယ်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းကိုအဓိကထိခိုက်စေနိုင်တဲ့အကြောင်းအရာတွေထဲမှာတော့ EU ဥရောပသမ္မတကမြန်မာနိုင်ငံကိုပေးထားတဲ့ကုန်သွယ်ရေးအထူးကန်စားခွင့်တွေကိုပြန်လည်ရုပ်သိမ်းလိုက်တာနောက်ကမ္ဘာလုံးဆိုင်ရာစီးပွားရေးမတည်ငြိမ်မှုတွေရဲ့ရိုက်ခတ်မှုအစိုးရရဲ့စီးပွားရေးပြုပြင်ပြောင်းလဲမှုနှေးကွေးတာအပြင်နေရာဒေသတချို့မှာဖြစ်ပွားနေတဲ့လက်နက်ကင်ပြိပက္ခတွေကြောင့်ဖြစ်တယ်လို့ဆိုပါတယ်ဒါမဲ့လေစီးပွားရေးဆိုင်ရာအခြေအနေတစ်ခုလုံးကိုခြုံကျင်ရင်တော့အားရစရာအခြေအနေတွေရှိနေတယ်လို့ Miss Yumiko Tamura ကပြောပါရယ်
။ In maintaining such positive
မြန်မာနိုင်ငံအတွက်စီးပွားရေးအလားအလာကောင်းနေရှိနေတာကိုစပီးထိမ့်သိမ်းထားနိုင်ဖို့အတွက်ဆိုရင်တော့အစိုးရအနေနဲ့လွန်ခဲ့တဲ့နှစ်တွေကစပီးစတင်လှုပ်ဆောင်လာနေတဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေကိုပို့ပြီးတော့အရှိန်မြင့်လှုပ်ဆောင်ဖို့လိုပါတယ်။အထူးသဖြင့်ပြည်သူ့ဗန္နာစီမံဆောင်ရွက်မှုဆိုင်ရာပြုပြင်ပြောင်းလဲမှုတွေခိုင်မာအားကောင်းတဲ့ဥပဒေတွေအုပ်ချုပ်ရေးပိုင်းဆိုင်ရာစီမံခွင့်ကွဲမှုတွေနဲ့စွမ်းရည်မြင့်တင်မှုပိုင်းတွေမှာတိုးတက်ကောင်းမွန်လောက်အချိန်မြင့်ဆောင်ရွက်ရပါလိမ့်မယ်ဒီလိုဆောင်ရွက်ချက်တွေနဲ့အတူအများပါဝင်တဲ့စီးပွားရေးနဲ့လူမှုရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေလုပ်သွားမယ်ဆိုရင်တော့ရင်းရှိခိုင်မာတဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေဖြစ်လာမှာပါ
ဒီမြန်မာနိုင်ငံကြီးအစိုးရအနေနဲ့ဗန္ဓာရေးဆိုင်ရာပြည်ပြင်ပြောင်းလဲမှုတွေကိုထိထိရောက်ဆောင်ရွက်မယ်။တိုင်းပြည်မှာလိုအပ်နေတဲ့ဒီအခြေခံအဆောက်အုံပိုင်းလိုအပ်ချက်တွေလူသားချင်းမြင့်ဖွံ့ဖြိုးမှုဆိုင်ရာကိစ္စတွေကိုတိုးတက်အောင်ဆောင်ရွက်နိုင်မယ်ဆိုလို့ရှိရင်တော့ဒီမြန်မာနိုင်ငံရဲ့စီးပွားရေးလာလာဟာရှေ့လာမယ့်နှစ်နဲ့ငယ်အတွင်းမှာပြန်ပြီးတော့အားကောင်းလာမှာဖြစ်တယ်လို့သုံးသပ်ထားတာဖြစ်ပါတယ်။